Gaza တောင်ပိုင်းကဆစ်သွေးကြွတွေဒုံးနဲ့ပစ်တဲ့နေရာလို့ယူဆထားတဲ့ပြည်မှတ်တွေကိုအစ္စရေးကဒီကနေ့ဇူလိုင်လ17ရက်နေ့မှာ၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။ Rafah မြို့ကနေဆစ်သွေးကြွတွေပစ်လိုက်တဲ့ဒုံးကြီး၅စင်းကိုလည်းအောင်မြင်စွာကြားဖြတ်ဖျက်ချနိုင်ခဲ့ပါတယ်ဆိုတာကိုအစ္စရေးကာကွယ်ရေးစစ်တပ်ကဒီကနေ့ပြောပါတယ်။ဒါအပြင်တောင်ပိုင်းလေဗနွန်ကနေနယ်စပ်ဖြတ်ပြီးတော့အစ္စရေးမြောက်ပိုင်းကိုပစ်မှတ်ထားတယ်ဆိုလို့တန်လျာရှိတဲ့၄ချောင်းလက်နက်တွေကိုလည်းကြားဖြတ်ဖျက်ဆီးခဲ့ပြီးတော့အဲ့ဒီ drone နှလုံးလုံးကတော့အစ္စရေးရဲ့ဂါလီလိဒေသမှာကျခဲ့တယ်လို့ပြောပါတယ်။ဟာမတ်စစ်ပွဲရဲ့နောက်ပိုင်းအီရန်တို့ထောက်ပံ့ထားတဲ့လေဗနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြွတွေနဲ့လည်းဇက်တိုက်တိုက်ပွဲတွေဖြစ်နေတာမှာတော့အခုဒရုန်းကြောင့်မို့လို့တဦးပြင်းထန်စွာဒဏ်ရာရခဲ့တယ်လို့ဒေသမြူနစ်စပယ်တာဝန်ခံကပြောပါတယ်။တစ်ချိန်တည်းမှာပဲဂါဇာမြောက်ပိုင်းဂါဇာမြို့ကြီးမှာလည်းအစ္စရေးဘက်ကအရက်သားတွေကိုရွှေ့ပြောင်းထွက်ဖို့တတိပေးပြီးတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။အစ္စရေးဝန်ကြီးချုပ်ကဂါဇာမှာပြင်းထန်တဲ့တိုက်ပွဲအဆုံးသတ်ခံနေပါပြီလို့ပြောအပ်ပြီးကာတာနိုင်ငံကလည်းအပြစ်ရဖို့တရားခံတွေလွတ်ပေးဖို့ဆွေးနွေးမှုတွေပြုလုပ်နေချိန်မှာပဲအခုလိုမျိုးအစ္စရေးတို့ရဲ့တိုက်ခိုက်မှုတွေပြန်ပြီးတော့တိုးမြင့်လာတာဖြစ်ပါတယ်ရှင်။